မင်္ဂလာပါရှင်အင်တာနက်ဂျာနယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့6.6 တန်းတန်ကြီးရှိတဲ့ Apple ထုတ်ကုန်တွေခိုးယူခံရဆိုတဲ့သတင်းဗီဒီယိုဂိမ်းတွေကကျန်းမာရေးပုံမှန်ကောင်းမွန်စေတယ်လို့ Oxford စစ်တမ်းတွေ့ရှိဆိုတဲ့သတင်း MPT Money ငွေဖြည့်သွင်းခြင်းကိုငွေပေးချေမှုကတ်များနဲ့နေရမီဆိုင်တို့မှပြုလုပ်နိုင်တယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့6.6တန်းတန်ကြီးရှိတဲ့အပယ်ထုတ်ကုန်တွေခိုးယူခံရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ UK မှာဒေါ်လာ 6.6 တန်းတန်ကြီးရှိတဲ့အပယ်ထုတ်ကုန်ပါတဲ့ truck ကခိုးယူခံခဲ့ရပါတယ်။ London ကနေ Leaf ကိုသွားတဲ့ Vitan ရဲ့ M1 အမြန်လမ်းမကြီးပေါ်မှာဖြစ်ပွားခဲ့ပါတယ်။ခိုးယူသူတွေဟာထုတ်ကုန်တွေထည့်ထားတဲ့တစ်သားပြား48ခုရရှိခဲ့ပါတယ်။ဘာပစ္စည်းတွေခိုးယူခံခဲ့ရလဲဆိုတာတော့မသိပါဘူး။အပယ်အနေနဲ့ရောင်းချမဲ့ပစ္စည်းတွေမှာခြေရာကန်ဆက်ထည့်သွင်းထားပါတယ်။အပယ်ဟာအဝေးကနေအင်တာနက်ချိတ်ဆက်ထားတဲ့ထုတ်ကုန်ကိုအသုံးပြုလို့မရအောင်လုပ်လို့ရပါတယ်။ဒါကြောင့်တခိုးတွေအနေနဲ့ပစ္စည်းတွေကိုရောင်းချဖို့ခက်ခဲပြီးမိဖို့အန်တီရလည်းရှိပါတယ်။ဆက်လက်ပြီးဗီဒီယိုဂိမ်းတွေကကျန်းမာရေးပုံမှန်ကောင်းမွန်စေတယ်လို့ Oxford စစ်တမ်းတွေ့ရှိဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ဗီဒီယိုဂိမ်းကိုကာလရှည်ကြာကစားတဲ့သူဟာမကစားသူထက်ပုံမှန်ပျော်ရွှင်တယ်လို့ Oxford စစ်တမ်းတစ်ခုကထုတ်ပြန်ခဲ့ပါတယ်။ Oxford Internet Institute သုတေသနက Nintendo ရဲ့ Animal Crossing နဲ့ဤရဲ့ Plants and Zombies တို့ကိုအထူးလေ့လာခဲ့ပါတယ်။ထူးခြားတဲ့အဆင့်တစ်ခုအဖြစ်ဂိမ်းဖန်တီးသူတွေကစစ်တမ်းမှာပါဝင်တဲ့ကာလရှည်ကြာကစားသူနဲ့ပတ်သက်တဲ့အချက်အလက်ကိုအမိမဖော်ပဲဝေမျှခဲ့ပါတယ်။အဲ့ဒီမှတ်တမ်းကကစားသူတွေကျန်းမာရေးမေးခွန်းဖြေကြားမှုစစ်တမ်းနဲ့တိုက်ရိုက်ဆက်ဆက်နေပါတယ်။စစ်တမ်းမှာဂိမ်းကစားသူ3,254ဦးပါဝင်ခဲ့ပြီးတော့ပါဝင်သူအားလုံးအသက်18နှစ်ကျော်ပြီးသူတွေဖြစ်ပါတယ်။အရင်တုန်းကသုတေသနမှာပါဝင်သူကိုယ်တိုင်တင်ပြတဲ့ခံမှန်းအချက်အလက်အခြေခံပြီးဂိမ်းကစားတဲ့အချိန်ခဏအတွင်းရရှိတဲ့အချက်အလက်ကိုကြောက်ယူခဲ့တာကြောင့်မှန်ကန်မှုအားနည်းပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ MPT Money ငွေဖြည့်သွင်းခြင်းကိုငွေပေးချေမှုကတ်များနဲ့နေရမီဆိုင်တို့မှာပြုလုပ်နိုင်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ MPT Money သုံးစွဲသူတွေအတွက် MPU, Visa, MasterCard, JCB နဲ့ Union Pay ကတ်များကိုအသုံးပြုပြီးငွေဖြည့်သွင်းနိုင်စေရန်ဆောင်ရွက်လိုက်သလိုအနည်းအားရှိနေရမီဆိုင်များမှာလွယ်ကူလျင်မြန်စွာအခမဲ့ငွေဖြည့်ဝန်ဆောင်မှု e-money ငွေဖြည့်သွင်းမှုကိုလည်းထပ်မံတိုးချဲ့မိတ်ဆက်လိုက်တယ်လို့သိရပါတယ်။ MPT Money သုံးစွဲသူတွေအနေနဲ့ MPT Money Application အသုံးပြုပြီး၎င်းတို့ရဲ့ e-wallet တို့ငွေဖြည့်သွင်းမှုကိုမြန်မာနိုင်ငံအတွင်းအသုံးပြုနေသော MPU, Visa, MasterCard, JCB, ဒါမှမဟုတ် Union Pay ငွေပေးချေမှုကတ်များကနေတဆင့်ပြုလုပ်နိုင်မှာဖြစ်ပြီးတော့ငွေဖြည့်သွင်းမှုလုံဆောင်နိုင်ရန်အတွက်ငွေပမာဏအနည်းဆုံး9,000ကျပ်ဖြည့်သွင်းရမှာဖြစ်တယ်လို့သိရပါတယ်။ဒါအပြင် MPT Money သုံးစွဲသူတွေအနေနဲ့နေရမီဆိုင်တွေဖြစ်တဲ့မြို့နယ်ရက်ကွက်အတွင်းရှိဆိုင်များ store ဆိုင်များ supermarket များနဲ့73စီရောင်းဆိုင်များမှာငွေပေးချေမှုအမျိုးမျိုးကိုပြုလုပ်နိုင်မယ်လို့သိရပါတယ်။ MPT Money အနေဖြင့် Cityman, City Expert, Ocean, Citymap Marketplace, Amazingman, Amazing Mall, Live Plus, RH and RV Mobile, Aeron Orange Supermarket, Dango စီဆိုင်များအပါအဝင်လက်ရှိတွင်ကိုယ်စားလှယ်ပေါင်း900ကျော်နဲ့လက်တွဲဆောင်ရွက်လျက်ရှိပြီးတော့အနည်းဆုံး1000ကျပ်ကနေစပြီး Mobile Wallet အတွင်းသို့လွယ်ကူအဆင်ပြေချောမွေ့စွာဖြင့်နှီးစက်ရာနီးရမီဆိုင်တွေမှာငွေဖြည့်ဝန်ဆောင်မှုကိုဆောင်ရွက်နိုင်မှာပဲဖြစ်ပါတယ်။ MPT Money အကောင့်အတွင်းသို့ e-commerce စနစ်ကိုရှောက်ထားအသုံးပြုလျက်ရှိတဲ့ MPU ငွေပေးချေကတ်များဖြစ်တာငွေဖြည့်ဝန်ဆောင်မှုကိုလုံဆောင်နိုင်ပြီးတော့ကြံကတ်အမျိုးအစားများအတွက် e-commerce စနစ်ကိုရှောက်ထားရင်မလိုအပ်ဘူးလို့သိရပါတယ်။ MPT Money ဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးပုံမှန်သိရှိလိုပါကကိုကိုတုံညာတို့ဆက်သွယ်ခေါ်ဆိုခြင်းဒါမှမဟုတ် MPT Money ရဲ့တရားဝင် Facebook စာမျက်နှာမှာဝင်ရောက်ကြည့်ရှုနိုင်မှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။